ရာအင်းကြီးကဘာမှလူလူဘောဆန္ဒကိုတောင်းရင်ရှိသူတွေတုတ်ပြန်နီးတုတ်ပြန်မှုမျိုးမျိုးရှိတဲ့အထက်ဦးသိန်းစိန်ဆိုရလက်ထက်မှာလက်ဆက်ဆောင်ဝင်းကြီးလုပ်ခဲ့တဲ့ဦးစော်မင်းက AR မြို့စုံရေကားရာစီမံကိန်းကိုစတင်ကောက်ွက်နေတာ၄ကို AR ရောဂါလို့ပြောခဲ့ဘူးလားအမှတ်ရမိပါတယ်ဒီစီမံကိန်းကိုဆက်လုပ်မယ်လို့လဲ2011ခုစက်တင်ဘာလမှာဦးစော်မင်းကကြေညာခဲ့ပါတယ်ဒါပေမဲ့စက်ရင်ကန့်ွက်တဲ့အင်အားစုတွေကအုံနဲ့ကျင်းနဲ့များလာတဲ့အတွက်အဲ့ဒီဒုံကသမရဦးသိန်းစိန်ကသူ့သမရတတန်းမှာဆိုင်ငတ်ထားလိုက်ပါလေ။မေခနဲ့မီလိခကတခြားရေကားရာစီမံကိန်းတွေကိုတော့တရုတ်ကုမ္ပဏီကဆက်လက်အကောင့်ထဲဖော်ရင်းအမေရိကန်ဒေါ်လာ 3.6 ဘီလီယံယင်းနှံ့နေတဲ့စီမံကိန်းအကောင့်ထဲဖော်ဖို့လောလောလတ်လတ်စကားဆလာပြန်ပါလေ။မနေ့ကဒီဇင်ဘာ29ရက်မှာကချင်နိုင်ငံရေးပါတီခေါင်းဆောင်တွေကိုတရုတ်ပါမတ်ကမြကျင်းနာမြို့မှာတွေ့ဆုံချိန်ကတရုတ်နိုင်ငံကအင်တိုက်အားတိုက်လုပ်နေတဲ့ရေးကြီးလာတဲ့ခေတ်သစ်ပူလာမကြီး One Belt One Road ကပတ်တလမဟာစီမံကိန်းအောင်မြင်မှုလက်စစ်ထားလိုတယ်လို့ပြောသွားတာကို KDB ကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးကြည်အောင်ခန်းဒါမှမဟုတ်ဦးကွန်ကောင်အောင်ခန်းကပြန်ပြောပြပါလေ
ဒီဆိုရပတ်သက်လာရင်တို့ကလုပ်ဖို့အကုန်လုံးအဆင်မပြေနေတယ်ဒီမှာငွေကြီးတွေလည်းများစွာကြီးကြီးခါဒီဒီဟာအလွန်တရာမှအရေးကြီးတယ်ပေါ့နော်ဒီဟာတော့အဲဒီကဘာနဲ့ကြီးမှလောက်ရမယ်အလုပ်တွေဖြစ်တယ်အခုကချင်ပြည်သူလူထုတွေပမာပြည်လူထုတွေလည်းအကျုံးခံစားခွင့်ရမယ်ကိစ္စဖြစ်တယ်ဒါကြောင့်ဒီမှာအတုံးပြုတ်ဖို့ရေအားလက်စစ်ကလည်းလိုအပ်တယ်ဒါကြောင့်ရေအားလက်စစ်မလုပ်မနေရဖြစ်နေတယ်ဆိုတာဟာပြောပြတယ်ကျွန်တော်လူထုနဲ့တသားကြီးဖြစ်ဖို့တော့အရေးကြီးတာပေါ့သူတို့လုပ်ချင်မလို့တော့ဖြစ်လာမှာတော့မဟုတ်ပါဘူး
ဦးကြည်အောင်ခန်းဟာ KDNG ကချင်ပွန်မျိုးတွတ်တဲ့ရေကိုရဲအဖွဲ့မှာတော့ဥက္ကဋ္ဌတာဝန်ယူတဲ့ဥအောင်ဝါဖြစ်ပြီးမြို့စုံရေကားရာစီမံကိန်းစကရေက RFA ကတစ်စစ်ပြောပြသူလည်းဖြစ်ပါတယ်။ဥအောင်ဝါလိုပဲမြို့စုံရေကားရာစီမံကိန်းကိုငကိုကရေကလက်မခံသူကဘန်ကာဘိုင်ယိုဒါဗာစီတီးဆန်နေချာကွန်ဇာဗေးရှင်းအဆိုစီယေးရှင်းဆိုတဲ့ဇီဝမျိုးစုံမျိုးကွဲနဲ့သဘာဝထိန်းသိမ်းရေးအသိဉာဏ်ပညာရှင်ဥညုံမောင်ပဲဖြစ်ပါလေ။မြို့စုံစီမံကိန်းလုပ်တဲ့မလုပ်တဲ့လေးလာဖို့စဆိုရကဘန်ကာကိုလည်းငှားရမ်းခဲ့တာပါ။အဲ့ဒီကလေးကလက်မခံခဲ့ပဲခုတည်းဒီတိုင်းမှာပဲလို့ဆရာဥညုံမောင်ကပြောပါလေ
။အရင်ကကျွန်တော်တို့ဗီဇာလေးလာပြီးတော့မှဒီမှာတော့မလုပ်တဲ့မှာဘူးဆိုတော့ပြောထားတာပါ။ Automatic plan ပေါ့နော်။အဲ့ဒီ plan လည်းကျွန်တော်တို့ပေးထားပြီးသားဖြစ်ပါလား။ဒီနေရာတော့မလုပ်ပါနဲ့။ဒီနေရာအစားပဲနေရာလုပ်ပါဆိုတော့ကျွန်တော်တို့ပြောထားပြီးသားဖြစ်ပါလား။အထူးသဖြင့်ပေါ့နော်တောင်းရှိတဲ့မှာထိခိုက်မှုရှိဖို့ရှိမှာပါဒါကလည်းအရင်တော့ကကျွန်တော်ကိုယ်တိုင်အထက်ကြီးရေးခဲ့တာပါတောင်းရှိအင်တက်အဲ့ဒါကိုတောင်းကျွန်တော်တို့ report ကနေဖြတ်ပြီးကျွန်တော်တို့ကတောင်းဆိုပါပြီဒါပေမဲ့ကျွန်တော်လက်မခံမဲ့ねကျွန်တော်တို့ရဲ့ report ထဲမှာဟိုဖြတ်ပြီးရေးရပ
ါ2009ခုနှစ်ကနေလာခဲ့တာခုဆိုမျိုးဆက်တစ်ဆက်စာလောက်ကွာချသွားပြီးအပြောင်းလဲတွေရှိပေမဲ့မြေဆုံရေကားရာစီမံကိန်းနဲ့ပတ်သက်တဲ့အမြင်ကတော့
2009ဒီဇင်ဘာကနေစပြီးလို့လုပ်ခဲ့တာပေါ့အခုဆိုရင်10နှစ်တောင်မီးနေပြီ9နှစ်ပြည့်ပြီ9နှစ်အတွင်းမှာအပြောင်းလဲတွေတော့ရှိမှာလေသဘာဝပတ်ဝန်းကျင်ပြောင်းလဲတွေလူတွေရဲ့အတွေ့အခေါ်အမြင်လည်းပြောင်းမှာတော့ရှိပါဘူးအကြီးကြီးကတရားလုပ်ဖို့တော့ကောင်းတဲ့အခြေအနေဖြစ်ပါတယ်အချင်းကတော့ကြားပေါ့လေကိုယ်နဲ့ဆက်နေကြတာက generation တကူရဲ့ကာလဖြစ်သွားပြီဒီလေးရဲ့အတွေ့အော်လည်းအပြောင်းလဲရှိမှာပေါ့ဒီကျွန်တော်တို့သဘာဝပေါင်းခြင်းတွေလည်းအပြောင်းလဲရှိနေတာဒါပေမဲ့ကျွန်တော်ကတော့ကျွန်တော်ကပြောနေတယ်ကျွန်တော်အရင်ရှာအရင်တိုင်းမှာကျွန်တော်အပြောင်းလဲမရှိ
ပညာရှင်တွေငကူကလေးကလက်မခံတဲ့အရာရီမြို့ဆောင်ရေကားရာစီမံကိန်းကိုဒေါ်လာ 1.25 သန်းအကုန်ကျခံပြီးစာအဖွဲ့အစည်းကိုငှားရလေးလာစေခဲ့တယ်လို့အဲ့ဒီတုန်းကလက်စစ်ဝန်ကြီးဦးစော်မင်းကပြောပါတယ်။လေလာတဲ့အထက်ဘင်္ဂါလည်းပါပြီမဲ့ဘာတွေဘလို့ကြုံရပါလဲ
။ပထမကျွန်တော် CPI ဓာတ်ကြီးနဲ့ကျွန်တော်ရှင်းလင်းဖို့လုပ်တယ်။ပေရှားဝါရုံးပါပေါ့နော်။ကျွန်တော်တို့လုံးမဲ့မတ်တပ်ဒီပါတွေကအားလုံးသဘောတူကြရတယ်။ပထမတည့်ရပြီးတော့နောက်တည့်ရကျွန်တော်ပါမသွားဘူး။အဲ့ဒီအချိန်မှာဘာဖြစ်လာလဲဆိုလို့ရှိကျွန်တော်တို့ကစရင်းကောက်ပြီး data ပဲကျွန်တော်ပေးရမှာပေါ့။ report ကိုကျွန်တော်တို့ရေးရပေါ့။ကျွန်တော်ကဒါလက်ခံလို့မရဘူး။ဒီ report မရလို့ရှိရင်ထိခိုက်မှုတွေပြောလို့မရဘူး။ထိခိုက်မှုတွေ တက်တာရောပေါအောင်ဘယ်လိုလုပ်မယ်ဆိုတော့ကျွန်တော်တို့အကြံပေးလို့မရဘူးဖြစ်တယ်ရပုတ်မရအောင်ဆိုရင်ဟိုကျွန်တော်မလုပ်မှဖြစ်မယ်လို့ဆိုပြီးပြောတဲ့အခါမှာကျွန်တော်လိုက်ရှင်းနေတာဆိုကျွန်တော်နောက်တည့်ရကျွန်တော်ဟောရှင်းနေတယ်သူတို့ကလည်းကျွန်တော်တို့ဒီဒါပဲကောက်ပြရမယ်ဆိုတာမျိုးရှင်းနေပဲပြတ်ပြီးတော့ပြန်လာတယ်နောက်နှစ်ရက်သုံးရက်နေတခါပြန်ခေါ်ပြီးကျွန်တော်တို့ကပြီးကြပြီနော်ရဖို့တင်မှာဒီလိုနဲ့ဒီလိုလုပ်မယ်ဒီတရုတ်ဒီဟာပြီးကြပြင်တယ်ပေါ့ဒီအဲ့ဒါကိုကျွန်တော်တို့ကလက်ခံပြီးလုပ်ခဲ့တယ်အ
ဲ့ဒီကာလာကလက်စစ်ဝင်ကြီးဦးစောမင်းကတဘာဝပဝင်းကျင်ရာရောနိနိတိယရပါတေးသေးချာချာလေးလာပြီးတဲ့စီမံရင်းဖြစ်တဲ့အတွက်ဘရောမနောက်ဆုတ်ဖူးဆက်လို့မယ်လို့ပြောခဲ့တာပါဘင်္ဂါကမြမပညာရှင်တွေနောက်ပိုင်းမှာသိလာရတာကတော့
အစီရင်ခံစားဖို့သူတို့ကတင်းသာခိုင်းတာလက်ကလက်လို့လည်းပြောတယ်။ဘုံကဘယ်မှမတော်ဘူးသူက။ဒီရုပ်အဖွဲအစီရင်နဲ့အစီရင်ခံစားဖို့ပြောခဲ့တာဖြစ်တယ်။ကျွန်တော်ကိုယ်တိုင်ရေးခဲ့တယ်။ Down Street Impact အဲ့ဒီတုန်းကတည်းက Drop ပြင်တော့တယ်။အဲ့ဒါကိုချက်ပြီးပါလို့ပြောတာ။ဒီရပိုထဲမှာထည့်ပြီးရေးတယ်။ဟိုကျွန်တော်အဲ့လက်မခံဘူး။အပေါ်အလုပ်လို့ရှိရင်အောက်ထိနေကြတာပြောလို့ရှိသေးတာလို့အဲ့ဒါတော့မချက်နိုင်ဘူးဆိုကျွန်တော်တင်းခံတယ်။လက်မခံနေတဲ့လုပ်ကြတာဒါလည်းကျွန်တော်တို့မတတ်နိုင်ဘူး။ဒါပေမဲ့ကျွန်တော်ကတခုတော့ရှိတယ်ကျွန်တော်ရှိကျွန်တော်တို့ဟာသားတော်မှမကြည့်တဲ့လူညံ့တွေဖြစ်တယ်။နောင်တော်သားတွေကအပြစ်မတင်ရအောင်ကိုကျွန်တော်တို့ကတော့ကျွန်တော်ဒေသကိုကျွန်တော်ပြောရတာ။ဒီနေရာတော့မလုပ်တဲ့နေရာ။မြေဆုံပြောရပါတယ်
။မြေဆုံရေကားကအထက်50သာရှိတဲ့အဆောက်ဦးအမြင့်နဲ့ညီပြီးအမြင့်ဆုံးရေအနက်ကပင်950လောက်ရှိတဲ့အတွဲ66ထပ်ရှိတဲ့အဆောက်ဦးအမြင့်နဲ့ညီမျှပါတယ်။လာအိုနိုင်ငံကရေကားတာလို့မကြိုးပေါက်ဘူးလို့ယူဆထားရင်တော့တရုတ်နိုင်ငံက250လုံးလုံးရေအားလက်စစ်တာထုတ်ယူသွားပြီးမြန်မာအစိုးရကိုမြစ်ဆုံစီမံကိန်းလွှဲပေးချိန်မတိုင်ခင်ကချင်ပြည်နယ်မြောက်ဖြားကနေ AR မြို့ပါကျွန်းပေါ်ဒေသအထိစစ်စစ်နဲ့လူလူအသင်းသလုံး AR ပြည်၍ပြည်မြပျက်စီးသွားမလဲဆိုတာကတော့မတွေးဝင်စရာပဲဖြစ်ပါတယ်ရှင်